တော်တက်ရှင်များခင်ဗျာမြန်မာနိုင်ငံကကမ္ဘာပေါ်မှာပြည်ပကိုပဲမျိုးစုံဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်တဲ့ဆိုပေမဲ့တိုးတက်ဖို့အခက်အခဲတွေရှိနေတဲ့အပြင်နောက်ပြန်ရော့ကျသွားနိုင်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ကနဦးအနေနဲ့မြန်မာပဲဆေးကွက်ကိုအချင်းသဘောတင်ပြပါမယ်။မြန်မာကကမ္ဘာပေါ်မှာပြည်ပကိုပဲမျိုးစုံဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။နံပါတ်1ကတော့ကနေဒါနိုင်ငံပါ။မြန်မာနိုင်ငံကထွက်တဲ့ပဲမျိုးစုံရဲ့80ရာခိုင်နှုန်းလောက်ကိုပြည်ပကိုတင်ပို့ပါတယ်။တင်ပို့တဲ့ပဲတွေရဲ့80ရာခိုင်နှုန်းလောက်ကိုလည်းအဓိကအနေနဲ့အိန္ဒိယနိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်ပကိုပဲမျိုးစုံတင်ပို့ရောင်းချမှုကနေနှစ်စဉ်လိုလိုအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးဝင်ငွေရရှိနေတာဖြစ်ပါတယ်။ပြည်ပကိုစံတင်ပို့ရောင်းချတာကနေရတဲ့ဝင်ငွေထက်နှစ်စဉ်လိုလိုနှစ်ဆလောက်ပိုရနေတာဖြစ်ပါတယ်။ကြောက်စင်းတို့ကျွန်းတို့တဘာဝတည်ရန်ဇာတာတွေကိုထက်မတွက်ရင်ပဲမျိုးစုံတင်ပို့ရောင်းချတဲ့ဈေးကွက်ကမြန်မာနိုင်ငံအတွက်နိုင်ငံတကာဈေးကွက်ထဲမှာတခုတည်းသောထိတ်တန့်အဆင့်မှာရှိနေတဲ့လုပ်ငန်းကဏ္ဍဖြစ်ပါတယ်။ပုံမှန်တင်ပြခဲ့တာတွေကတော့ပဲမျိုးစုံတင်ပို့ရောင်းချမှုကနေတိုင်းပြည်အတွက်ဝင်ငွေတွေဘလောက်ရနေတယ်ဒီဈေးကွက်ကလည်းတိုင်းပြည်အတွက်ဘလောက်ထိအရေးပါနေတယ်စသဖြင့်အကောင့်တွေကိုကြီးတင်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့တကယ့်မြေပြင်အနေထားမှာတော့မြန်မာနိုင်ငံရဲ့ပဲမျိုးစုံပြည်ပတင်ပို့တဲ့ဈေးကွက်ထဲမှာအခက်အခဲတွေအများကြီးကြုံတွေ့နေရပါတယ်။ဒီနေ့ဇွန်လကုန်ပိုင်းကရန်ကုန်မြို့ကုန်တယ်ဆက်မှုအသင်းချုပ်မှကျင်းပခဲ့တဲ့စိုက်ပျိုးရေးမဟာဗျူဟာရေးဆွဲရေးဆွေးနွေးပွဲမှာဘဲကုန်တယ်အတိုင်းဝိုင်းကိုကိုစားပြုတဲ့ကုန်တယ်ကြီးတယောက်ကပြည်ပကိုတင်ပို့နေတဲ့ပဲဈေးကွက်တွေရဲ့အခက်အခဲတွေကိုတင်ပြခဲ့ပါတယ်။အဓိကအခက်အခဲကတော့အိန္ဒိယဈေးကွက်တစ်ခုတည်းကိုအဓိကအမိတဟဲပြုတ်နေရတာကမြမပဲဈေးကွက်ရဲ့အကြီးမားဆုံးအခက်အခဲဖြစ်နေပါတယ်။မြမပဲတွေကိုအိန္ဒိယဈေးကွက်အပြင်ဒေပြင်းနိုင်ငံတွေကိုဘာဖြစ်လို့မြန်မာစားစားမရောက်နိုင်တာလဲဆိုတော့မြမပဲတွေကအရေးအသွေးနှိမ့်နေတာရဲ့ဓာတုတက်ကျွင်းတွေမကြာခဏဆိုသလိုပါနေတတ်တာရဲ့တို့ကြောင့်ပါပဲပြီးခဲ့တဲ့တနှစ်လောက်ကစပြီးမြမပဲဒီစိမ့်မှာဓာတုတက်ကျွင်းတွေပါတယ်ဆိုပြီးထိုင်ဝမ်ကအဝယ်လုံးဝရပ်ထားလိုက်ပါပြီဒီတော့မြမပဲတွေကိုဒေပြင်းနိုင်ငံတွေကမဝယ်လေအိန္ဒိယကိုပဲပို့ပြီးအားကိုးရလေဖြစ်လာပါတယ်ပြီးရင်ရောင်းကွက်ကနည်းလာလေလေမြန်မာဘက်ကခံရလေလေဖြစ်လာပါတယ်။အိန္ဒိယဘက်ကပေးတဲ့ဈေးကနည်းသည့်ဖြစ်စေများသည့်ဖြစ်စေတခြားရွေးစရာမရှိတော့ရောင်းရတော့တာပါပဲ။ဥပမာမနေ့ကပဲစင်းကုန်တန်းကို15သိန်းကနေဒီနှစ်မှာလက်ရှိပေါက်ဈေး9သိန်း900ဝန်းကျင်ပဲရှိပါတယ်။မနေ့ကမပဲတန်းကို15သိန်းလောက်ရှိရကနေဒီနှစ်မှာလက်ရှိပေါက်ဈေး8သိန်း300ဝန်းကျင်ပဲရှိပါတယ်။ဒီနှစ်ကမြမပဲဆိုင်တောင်သူကောပဲကုန်တယ်ကောမျက်ရည်တောက်တောက်ကြရတဲ့နှစ်ဖြစ်ပါတယ်။ဒါကြောင့်ဒီလိုမျိုးအိန္ဒိယဈေးကွက်တစ်ခုတည်းကိုပဲဆက်ပြီးမှီခိုနေရရင်မကြခင်မှာပဲမြမပဲဈေးကွက်ကအကျပက်ကိုရောက်သွားနိုင်တယ်ပြည်ပကိုပဲမျိုးစုံတင်ပို့ရောင်းချတဲ့နိုင်ငံအဖြစ်ကနေပြန်ပြီးဝယ်စားရတဲ့အဖြစ်ကိုရောက်သွားနိုင်တယ်လို့ပဲကုန်တဲ့အတိုင်းဝိုင်းကသုံးသပ်ပြောကြားနေကြတာပါလက်ရှိအချိန်မှာတော့ကနေဒါနိုင်ငံကနေစတော်ဘဲတင်သွင်းမှုတွေလုပ်နေရတယ်လို့အပေါ်မှာပြောတဲ့ပဲကုန်တဲ့ကြီးကပြောခဲ့ပါတယ်ဆက်လက်ပြီးတင်ပြမှာကတော့မြမပဲမျိုးစုံကိုအိန္ဒိယနိုင်ငံအပြင်ဒီပြင်ဈေးကွက်တွေကိုမြန်မြန်ဆဆတင်ပို့ရောင်းချလာနိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်။အခြားနိုင်ငံတွေစီကိုပါမြမပဲမျိုးစုံကိုတိုးချဲ့တင်ပို့နိုင်ဖို့အတွက်ကနဦးလိုအပ်ချက်ကတော့အရေးအသွေးပိုကောင်းတဲ့ပဲမျိုးတွေစိုက်ပျိုးထုတ်လုပ်နိုင်ဖို့လိုပါတယ်။အရေးအသွေးပိုကောင်းတဲ့ပဲတွေထုတ်လုပ်နိုင်ဖို့အတွက်ဆိုရင်လက်ရှိတဲ့ပိုကောင်းတဲ့မျိုးတွေကိုအသုံးပြုဖို့လိုပါတယ်။ပြီးရင်မျိုးအတွက်စားဖို့စိုက်တဲ့အထက်ကမသုံးဘဲနဲ့စနစ်တကျထုတ်လုပ်ထားတဲ့မျိုးစုတွေကိုပဲသုံးပြီးစိုက်ပျိုးဖို့လိုပါတယ်တောင်သူတော်တော်များများကလည်းမျိုးကောင်းသုံးဖို့လိုအပ်နေတာမျိုးစစ်တန့်တန့်သုံးတင်တာစတာတွေကိုနားလည်ကြပါတယ်ဒါပေမဲ့လက်တွေ့အနေအထားမှာပဲမျိုးစုံအပါအဝင်တိနဲ့အားလုံးလိုလိုအတွက်မျိုးစစ်ထုတ်လုပ်နိုင်မှုကလိုအပ်ချက်ရဲ့အစိတ်အပိုင်းတစ်ခုပဲရှိသေးတာကြောင့်တောင်သူတွေသုံးကျင်ရင်တောင်လုံလုံလောက်လောက်ရဖို့ခက်ခဲပါတယ်ရတဲ့ဆိုရင်လည်းတောင်သူတွေသုံးနေကြအရက်သေးကမျိုးစစ်တွေထက်ဈေးကအများကြီးပိုကြီးတာကြောင့်တောင်သူများစုအသုံးပြုနိုင်ဖို့မလွယ်ပါဘူးဒါကြောင့်အရေးအသွေးပိုကောင်းတဲ့ပဲမျိုးတွေစိုက်ပျိုးထုတ်လုပ်နိုင်မှုဆိုတာလက်ရှိမှာအလံဝင်းနေစေဖြစ်ပါတယ်။အိန္ဒိယဈေးကွက်အပြင်မြမပဲမျိုးစုံအတွက်ဒီပြင်းဈေးကွက်တွေရဖို့အတွက်နံပါတ်1လိုအပ်ချက်ကတော့ဓာတုတက်ကျွင်းတွေကင်းစင်ဖို့ပဲဖြစ်ပါတယ်။မြမပဲတွေကအရေးအသွေးပိုကောင်းလာတယ်ဆိုရင်တော့ဓာတုတက်ကျွင်းတွေပါနေတယ်ဆိုရင်ပတ်စံချမ်းသာတဲ့နိုင်ငံတွေကလုံးဝဝယ်ကြမှာမဟုတ်ပါဘူး။ဒါနဲ့ပတ်သက်ရင်ထိုင်ဝမ်ကမြမပဲဒီစိမ့်ကိုအဝယ်ရပ်လိုက်တာကတက်သေးပါပဲ။အရေးအသွေးပိုကောင်းတဲ့ပဲတွေထုတ်လုပ်နိုင်ရင်းနဲ့ပတ်သက်ရင်တောင်သူတူဦးချင်းအနေနဲ့ဆောင်ရွက်ဖို့ဆိုတာလုံးဝလက်လန်းမမီနိုင်ပါဘူးအစိုးရကဥဆောင်ပြီးတော့မဟာဗျူဟာတရက်ချမှတ်ဆောင်ရွက်မှသာအောင်မြင်နိုင်မှာပါပြီးရင်စိုက်ပျိုးသီးနှံတွေမှာဓာတုတက်ကျွင်းကင်းစင်ရေးအတွက်ဆိုရင်လဲအစိုးရကပဲစီမင်းစည်းကမ်းတွေချမှတ်ဆောင်ရွက်ရမှာဖြစ်ပါတယ်ဒီဆောင်မမှာပြောချင်တာကအခုတင်ပြထားတဲ့အချက်နှစ်ချက်ကိုမဖြစ်မနေလုပ်ဖို့လိုပါတယ် Dilo ma mohoye no, kaba naman ni pe myozong timpo yangcha de naingan sura ga ni, myama naingan ane ne, ma ja mi hne bain twin ma be, piba ga pe rwe go, pyan bi we sa ya de naingan phit twa bi. Nisin, dollar billion chi bi ya ni de longan kanda ta khu ha le, me meing twa nai ma chang, tin pya lai ya ba de. Sibwa yi phwin pyo mu, myamaw pyu nai ja ba si. Jesus tamare, chano aw nai jaw ba.